မြောက်ရီနယ်စပ်ကနေတဆင်ထိုင်းကိုဆစ်လွတ်နေတဲ့မြန်မာ MOU အလို့သမားတွေကိုလုံခြုံရေးအခြေအနေကြောင့်လေကြောင်းလိုင်းနဲ့ပြောင်းလဲဆစ်လွတ်ဖို့ရှိနေပါတယ်။နှစ်နိုင်ငံချုပ်ဆိုထားတဲ့စာချုပ်အတိုင်းထိုင်းကိုအချိန်မီဆစ်လွတ်ရမယ့်အလို့သမားတွေအတွက်အခုလိုဖြစ်နိုင်တဲ့နည်းလမ်းနဲ့နှစ်နိုင်ငံညှိနှိုင်းပြီးလုပ်ခဲ့ရကြောင်းမြန်မာအလို့သမားရေးဌာနရဲ့အမြင့်ဆုံးအတွင်းဝင်ဦးညွတ်ဝင်းက VV ကိုပြောပါတယ်။
အများစုကတော့မြောက်ရီလမ်းကြောင်းဖြစ်တဲ့အတွက်အမြောက်ရီလမ်းကြောင်းမှာနှောင့်နှေးပွဲရခြင်းတွေနဲ့လက်ရှိမှာတွေ့နေရတာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဒီမညံကြရေးဦးစီးဌာနနဲ့ Thai Department of Employment နဲ့ E9D တို့ဒီလေကောင်းခရီးနဲ့ပေါ့။အထိုင်းနိုင်ငံအမှုရုပ်သားတွေကိုလူအချင်းသဘောတူညီချက်ကြပြီးဖြစ်ပါတယ်။အကုန်ကြနားရာဖြစ်ပါတယ်။အဲ့တော့ဒီအကုန်ကြအများရင်ခြေကောင်းလုပ်သားတွေမှာအမေကြီးနဲ့ပတ်သက်ပြီးပို့ပြီးတော့ကျွန်တော်တို့စိုက်ထုတ်ရတာရှိတယ်ဆိုတော့ဒီဟာတော့ကျွန်တော်တို့ရေးချေသွားဖို့တော့ဒီလိုတော့ကျွန်တော်တို့ဆောင်ရွက်ချင်တော့ဒါကတော့လည်းအရေးပေါ်အချိန်ကြီးဆောင်ရွက်သွားမယ့်နေရာတစ်ခုလိုပဲပြောလို့ရတယ
်အလုပ်သမား150လောက်ကိုလေကြောင်းလိုင်းနဲ့အရင်ဆုံးဆစ်လွတ်ဖို့ရှိပါတယ်မြမပြီးအောက်ပိုင်းကော့တောင်းမြို့ကိုလေရင်နဲ့သွားပြီးတော့အဲဒီကနေတဆင်ထိုင်းနိုင်ငံရနောင်းမြို့ကိုဆက်လီနဲ့ကူးတဲ့နီလန်းကိုလည်းမျှပြီးအသုံးပြုနေကြောင်းသူကပြောပါတယ်ထိုင်းနိုင်ငံကတော့အခုချိန်ထိမြန်မာနိုင်ငံသားတွေအများဆုံးတွားရောက်အလုပ်လုပ်နေတဲ့နိုင်ငံဖြစ်နေသေးပါထိုင်းရောက်မြန်မာအဖွဲ့အစည်းတွေအကြံပြုပြုစုထားတဲ့စီးရင်တွေအရဆိုရင်ထိုင်းမှာမြန်မာလုပ်သား၄သန်းကျော်နေထိုင်အလုပ်လုပ်နေကြပါတယ်အများစုကရေလုပ်ငန်း၊ကုန်ထုတ်လုပ်ငန်းလိုဝင်ငွေနည်းတဲ့အလုပ်တွေကိုလုပ်ကိုင်နေကြတာပါသူတို့ကတစ်ရက်ကိုဘတ်400လောက်အနည်းဆုံးရဖို့မျှော်လင့်ကြောင်း view ကိုပြောပါတယ်အခုနှစ်ရက်ငွေကြေးဖောင်းပွားမှုနှုန်းကိုထက်ထွက်ပြီးတော့မြို့အသီးသီးမှရှိတဲ့အခြေခံနေသားကားတွေကိုဇန်နဝါရီလထဲမှာ10ဘတ်စီထိုင်းဆိုရကတိုးပေးခဲ့ပါတယ်။2022တုန်းကတရက်ကို353ဘတ်ရခဲ့တဲ့ဘန်ကောက်ကအလို့သမားတူက363ဘတ်ကိုတိုးရခဲ့တာပါ။ဒီနှုန်းထားကိုအခုဧပြီလထဲမှာထပ်တိုးမယ်လို့ထိုင်းဆိုရဘက်ကပြင်ဆင်ထားခဲ့ပေမဲ့ခရိုင်10ခုကဟိုတယ်ဝန်ထမ်းတွေကိုပဲဘတ်400သတ်မှတ်ပေးလိုက်တာပါ။ထိုင်းဆိုရကအရင်တုန်းကတိုးပေးခဲ့တဲ့လောက်ခလစာကိုတော့မဲဆောက်လိုနေဆက်မြို့တွေမှာမရရှိတဲ့မြန်မာနိုင်ငံသားအများအပြားရှိနေပါတယ်။ဒါကြောင့်လစာတိုးတဲ့ကိစ္စတွေဟာမြန်မာအလို့သမားတွေအတွက်မျိုးလင့်ချက်တိတ်မရှိကြောင်းမြန်မာနိုင်ငံအလင်းသက်အလို့သမားတမကများအဖွဲ့ချုပ်ရဲ့တွဲဘက်ဥက္ကဋ္ဌဒေါက်တင်တင်ဝေကဗီဒီယိုကိုပြောပါတယ
်ဒီလောကလာစာတူခဲ့တယ်ဆိုရင်တော့မှာကျမတို့အမိုယူနဲ့တွားတာတို့အေဂျင့်နဲ့တွားတယ်အလို့သမားတွေအနည်းစုလောက်ပဲရပြီးတော့ပေါ့နော်အလို့သမားတွေအားလုံးခန်းစားဝင်ရမှာမဟုတ်ဘူးပေါ့နော်ဒါကျမတို့ဒါလက်ရှိဆိုရင်လည်းဒီမဲဆောက်မှာရှိနေရယ်ပေါ့နော်ဒီအလုပ်သမားတွေရဲ့တနည်းအထည်တက်ရရဖို့အတွက်ကိုညာပေါ့နော်ဆန်းနှစ်နာရီတစ်ချက်တည်းအောင် ODD စင်းနေပြီးတော့ချုပ်နေရတာပေါ့နော်အဲဒီလိုမျိုးဒေးကြီးတွေအလုပ်ခလာစာအပြောင်းလဲဖြစ်သွားတယ်ဆိုရင်လည်းဒီမှာတော့ပြောင်းလဲမယ်လို့မမြင်ဘူးပေါ့နော်အဲတို့တလားစားဖို့မရှိဘူးဆိုရင်တို့ကဗနီးစက်ရပါတော့ဈေးဆိုင်ဒီမှာအကျွေးတွေယူပြီးတော့ယူစားတယ်ပြီးလာစားထုတ်ရင်ပတ်စံကိုရတဲ့ဟာ1000ကျော်2000ကျော်အဲရတဲ့ဟာအကျွေးတွေပြန်ဆက်အဲ့ဒါနေပဲတရားအလုပ်သမားကြီးရဲ့လိန်နေကြတာပေါ့နော
်ထိုင်းနိုင်ငံရေးပါတီဖွဲ့ထိုင်းပါတီကတော့ထိုင်းနိုင်ငံရဲ့အနေအဆုံးလုခလာစားဟာ2029လောက်ရောက်ရင်တရက်ကဘတ်340ကနေ600ကျားရှိတယ်လို့2023ယူကောက်ပွဲမဲဆွဲတုန်းကပြောခဲ့ပါတယ်ထိုင်းဘတ်400အားလုံးတပြေးညီတိုးမြင့်ပေးဖို့ကတော့ထိုင်းဆိုရအနေနဲ့စဉ်းစားလိမ့်မယ်လို့တချို့ကသုံးသပ်ပါတယ်။အကြောင်းကတော့အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေအပေါ်တက်ရောက်လာနိုင်တဲ့အခြေအနေရှိနေတာကြောင့်လို့သုံးသပ်နေကြပါတယ်ခင်ဗျ။